မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလူကုန်ကူးခံလာရတယ်လို့ယူဆတဲ့ရုပ်အလောင်း30ကျော်ထိုင်းနိုင်ငံတောင်ပိုင်းမှာရှာဖွေတွေ့ရှိခဲ့တဲ့ကိစ္စကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးဒီသေဆုံးမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားဖို့ HRW လို့ခေါ်တဲ့လူခွင့်ဆောင်ကြီးအဖွဲ့ကထိုင်းဆိုရကိုတောင်းဆိုလိုက်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်း30ကျော်ရှာဖွေတွေ့ရှိတယ်ဆိုပြီးမေလ1ရက်နေ့တုန်းကသတင်းတွေထွက်ပေါ်လာအပြီးမှာ HRW ကမေလ2ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်အကြောင်းဆုံးကတော့ကိုညံဝဲအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဆုံဂရာခိုင်ဆာရာဦးဒီတာမှာရွှေပြောင်းအလုသမား30ကျော်ရဲ့ရုပ်အလောင်းကိုတောက်ကြနေတုန်းကရှာတွေ့ခဲ့ကြတာဖြစ်ပါတယ်အခုရှာတွေ့ခဲ့တဲ့နေရာဟာမလေးရှားနယ်စပ်နားမှာဖြစ်ပါတယ်ရုပ်အလောင်းတချို့ကိုမြေကြီးထဲမြုပ်ထားပြီးအချို့အလောင်းတွေကိုတော့မြေပေါ်မှာစောင်းနဲ့ပဲဖုံးထားတယ်လို့ထိုင်းသတင်းတွေကဆိုပါတယ်ဒီရုပ်အလောင်းတွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆထားပါတယ်လူမောင်ကိုကူးသူတွေကဒီလူတွေကိုထိန်းသိမ်းထားစဉ်မှာယောဂါရပြီးတေဆုံးသွားတာဖြစ်နိုင်တယ်လို့ထိုင်းရဲ့အစိုးရခန်းစာတွေကဆိုကြောင်း HRW လူအခွင့်အရေးဆောင်ကြီးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် HRW အဖွဲ့ရဲ့ဖော်ပြချက်အရလူကုန်ကူးမှုတထောင်နာစခန်းမှာဒီလိုရှာတွေ့တဲ့ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့နဲ့ဒီအမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူပေးဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုကြောင်းသူရဲ့ကြေညာချက်တည်းမှာရေးသားထားပါတယ် Brad Adams ဟာ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာဒါရိုက်တာတူဦးဖြစ်ပါတယ
် Well there needs to be an independent international investigation the Thais simply are not capable of investigating themselves on this we recommended that the United Nations be invited to participate in the investigation
သူအနေနဲ့ဒီကိစ္စကိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်ထိုင်းနိုင်ငံကိုယ်တိုင်ကလွတ်လပ်တဲ့စုံစမ်းမှုတွေလုပ်တာမျိုးမရှိပါဘူးအခုလုံးမဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာကုလသမဂ္ဂကပါဝင်ကူညီဖို့ကျွန်တော်တို့အကြံပြုပါတယ်။ရလာတဲ့အချက်လက်တွေကိုအများသိအောင်လို့တရားဝင်ထုတ်ပြန်ပေးဖို့လိုသလိုအခုဒီတစ်ဆုံးသွားတဲ့လူ30နဲ့ပတ်သက်လို့ဒီလူကုန်ကူးတဲ့ကိစ္စမှာပါဝင်ပတ်သက်သူတွေကိုလည်းတရားဥပဒေကြောင်းအရရေးယူအပြစ်ပေးဖို့လိုပါတယ်
။ထိုင်းနိုင်ငံမှာလူကုန်ကူးမှုလုပ်ငန်းရှိခဲ့တာကြာပြီးဒီလုပ်ငန်းမှာထိုင်းအာဏာပိုင်တွေကိုယ်တိုင်ပါဝင်ပတ်သက်နေတယ်ဆိုတာ HRW အဖွဲ့ကလေ့လာတွေ့ရှိရကြောင်း Brad Adams ကပြောပါတယ်
There are Thai officials involved in trafficking. This is not a surprise. I mean, everybody who follows this is aware of that.
Thai အနာဘော်နေကိုယ်တိုင်လူကုန်ကူးမှုလုပ်ငန်းထဲမှာပါဝင်နေကြတာရှိပါတယ်။ဒါဟာအံ့ဩစရာကောင်းတဲ့ကိစ္စတော့မဟုတ်ပါဘူး။ Thai ဆိုရကဒီကိစ္စကိုသိရသားနဲ့တေချာကန်တွေဖြစ်ရှင်းတာမျိုးအခုချိန်ထိမရှိသေးပါဘူး။တချို့ Thai အနာဘော်နေကဆိုလို့ရှိရင်ဒီလူကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ချမ်းသာလာကြသူတွေတောင်မှရှိပါတယ်
။ဒါကြောင့်ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းတွေစုံစမ်းစစ်ဆေးမဲ့ကိစ္စမှာကုလသမဂ္ဂကပါဝင်ပတ်သက်ဖို့ HRW အဖွဲ့ကတောင်းဆိုနေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးမှာပြက်ကွက်နေစေဖြစ်ပြီးအဆိုပါဆုံးအဆင့်မှာရှိတယ်လို့ဖော်ပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်နဲ့နီးတဲ့ရခိုင်ဒေသမှာဖိနှိပ်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်ဆိုသူတွေဟာထိုင်းနိုင်ငံဘက်ကိုရွှေပြောင်းဝင်လာကြပြီးထိုင်းနိုင်ငံကလည်းသူတို့ကိုတရားမဝင်ရွှေပြောင်းသူတွေအဖြစ်ဆက်ဆံကြကြောင်းနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်လို့ချင်းချောက်ကြောင်းထိုင်းအာဏာပိုင်တွေကသူတို့ကိုဘာအကူအညီမှမပေးဘဲလူကုန်ကူးသူတွေလက်ထဲရောင်းစားတာမျိုးတွေရှိကြောင်း HRW အဖွဲ့ကပြောပါတယ်ထိုင်းနိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးချန်အိုချာရဲ့ထိုင်းစစ်အစိုးရဟာ UNHCR ကုလသမဂ္ဂအဖွဲ့အစည်းကိုဒုက္ခသည်အရေးကူညီမဲ့ကိစ္စတွေမှာတတလောလုဆောင်ွေးမပြေးပဲတားမြစ်ထားတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ